တော်ရရှိမှာခင်ဗျာဝိညာဉ်လို့ဆိုလိုက်တာနဲ့ကြောချမ်းပြီးစိတ်ကနေဖြစ်သွားကြတဲ့သူတွေများပါတယ်ခရိယန်တွေယုံကြည်ကိုးကွယ်နေကြတဲ့သုံးပါးတစုဘုရားထဲမှာသန့်ရှင်းသောဝိညာဉ်တော်ဘုရားပါရှိပါတယ်ဒီသန့်ရှင်းသောဝိညာဉ်တော်ဘုရားဟာယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ဖန်ရှင်သခင်ဘုရားအဖြစ်ယုံကြည်သူတွေကိုတကိုးနဲ့ပြည့်စုံစေတော်မူပြီးဘုရားရှင်စိတ်ခိုင်းတော်မူတဲ့အရာတွေကိုဆောင်ရွက်နိုင်စေတဲ့အကြောင်းဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့တမန်တော်ဝိတ္ထုခန်းကြီး၈အခန်းငယ်26ကနေအခန်းငယ်40အထိမှာအံ့ဩဖွယ်ရာတွေ့ရမှာဖြစ်ပါတယ်။အီသီယိုပီးယားပြည်ကဗန္တာယဉ်ဝန်ကြီးတူဟာအိမ်ပြန်ခရီးနှင်နေရင်းနဲ့ချက်ချင်းပဲယေရှုခရစ်တော်ကိုမိမိရဲ့ကယ်တင်ပန်းရှင်သခင်ဖျားအဖြစ်လက်ခံယုံကြည်ခဲ့တဲ့အတိုင်းလမ်းနဘေးနာကရေထဲကိုဆင်းပြီးခရိယန်တို့ရဲ့ထုံတန်းစင်လာရပြုရတဲ့ယင်းနှင်းဗတ္တိဇံမင်္ဂလာကိုခံယူခဲ့တာဟာတန်ရှင်သောဝိညာဉ်တော်ဖျားရဲ့ဆောင်ရွက်တော်မူချက်ဖြစ်တဲ့အကြောင်းလူသားတို့ရဲ့အစနဲ့အတူတမန်တော်ဝိတ္ထုခန်းကြီး၈အခန်းငယ်26ကနေအခန်းငယ်40အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းဖော်ပြထားပါတယ်
။ပြီးခဲ့တဲ့တမန်တော်ဝိတ္ထုအပိုင်းမှာတော့ဖျားသခင်ကိုယုံပါတယ်ခရစ်တော်ကိုယုံကြည်ပါတယ်ဆိုပြီးတော့တန်ရှင်သောဝိညာဉ်တော်ရဲ့တကူကိုခံယူနိုင်ဖို့အတွက်ပိုက်ဆံနဲ့ပေါက်ပြီးတော့ဈေးဝယ်တယ်လို့ဝယ်ခြင်းနဲ့လူဖျားသခင်ရဲ့တန်ရှင်သောဝိညာဉ်တော်နဲ့စီးပွားရေးလှုပ်ရှားခြင်းနဲ့လူရှိမုံဆိုတဲ့လူတယောက်အကြောင်းကိုကျွန်တော်တွေ့ခဲ့ရပြီ။အဲ့ဒီလူကိုတမန်တော်ကြီးပေတရုကနေပြီးတော့မင်းစစ်မှန်တဲ့နောင်တတရားနဲ့မင်းစိတ်နှလုံးကြံ့စီခြင်းအပြည့်အတွက်အပြည့်လွတ်ဖို့ရန်ကြက်ကြက်သာအသနာခံပြီတော့ဆိုပြီးတော့ပြောခဲ့ပုံရှိမုံကလည်းအထိတ်ကလန့်နဲ့အဲ့တော့မှပဲကျွန်တော်ကိုဖျားသခင်ခွင့်လွတ်ပါမယ့်အကြောင်းအသနာခံပေးပါခမရဆိုပြီးတော့တောင်းပန်ခဲ့ပုံတင်နေအတူတမန်တော်ကြီးတွေဟာသူ့အတွက်ဆုတောင်းအသနာခံပေးခဲ့လို့ဒီလူဟာတက်တာရာရရှိသွားခဲ့တယ်။တမန်တော်ကြီးတွေဟာလည်းဆက်လက်ပြီးတော့အဲ့ဒီရှမာရိအရတ်မှာအမှုတော်ကိုဆောင်ရွက်ရင်းနဲ့ရွာစင်မှာရှောက်ပြီးတော့ဟောပြောသက်တည်ခံပြီးတော့ယေရုရှလင်မြို့တော်ကြီးစီကိုပြန်သွားခဲ့ကြဘုံတွေကိုကျွန်တော်တို့လေ့လာခဲ့ကြပါပြီ။ဒီအခန်းကြီး၈ရဲ့အဓိကအချက်ကတော့မြောက်အာဖရိကတိုက်အီသီယိုးပီးယားလို့ဆိုတဲ့နိုင်ငံဆရာကြီးယူရသန်ကတော့အီသီယိုးပီးဆိုပြီးတော့နှုတ်ကပတ်တော်မှာဘာသာပြန်ထားပါလေ။အဲ့ဒီအီသီယိုးပီးသို့မဟုတ်အီသီယိုးပီးယားကမူမတ်တယောက်ရဲ့ပြောင်းလဲခြင်းဖြစ်တယ်ဆိုတာကိုလေပြီးခဲ့တဲ့သင်ငန်းစာမှာပဲကျွန်တော်ကဏိဒန်းပြုတ်ခဲ့ပြီးသားဖြစ်ပါတယ်ဒီကနေ့တော့အဲ့ဒီဏိဒန်းပြုတ်ခဲ့တဲ့အတိုင်းပဲဒီအီသီယိုးပီးယားမူမတ်တယောက်ရဲ့အကြောင်းကိုကျွန်တော်တို့ဆက်လက်ပြီးနားဆင်သွားကြရမှာပါအခုကျွန်တော်တို့လေ့လာနေတဲ့အခန်းကြီး၈နဲ့အခန်းကြီး၉ရဲ့၁၀ရဲ့ကျမ်းကြီး၃ပိုင်းတို့ဟာသီးသန့်သင်ငန်းစာများပေးစွန်းသောကျမ်းကြီးများဖြစ်တယ်လို့ကျွန်တော်ကအလေးအနက်ဖော်ပြခြင်းပါတယ်အခန်းကြီး၈ဟာကျွန်တော်ပြောခဲ့တဲ့အတိုင်းပဲမြောက်အာဖရိကလူအရက်ကအီသီယိုးပီးယားလူမျိုးတယောက်ရဲ့ပြောင်းလဲခြင်းဆိုတာကိုကျွန်တော်မြင်ရမယ်။အခန်းကြီး၉ကျတော့တာရှုမျိုးသားရှောလူဆိုတဲ့ခရိယန်မှန်သမျှကိုဓာတ်နဲ့ခုတ်ဒုတ်နဲ့ရိုက်ပြီးတော့မနိုင်နိုင်တဲ့နီးနဲ့နှင်းဆဲခြင်းနဲ့လူနှုတ်နှုတ်ဆင်းခြင်းသူလူတယောက်ရဲ့ပြောင်းလဲခြင်းဆိုတာကိုကျွန်တော်အံ့ဩပွေတွေ့လာရပါလိမ့်မယ်။ဖျားသခင်ရဲ့အသုံးချခြင်းကိုခံရမယ်အဲ့ဒီခရစ်တော်မုန်ဒီရေသမားရှောလူရဲ့အကြောင်းဟာဖြင့်ယင်သိမ့်တုံအောင်ကျွန်တော်တို့ကိုနောက်အခန်းနေမှာဖော်ပြသွားပါလိမ့်မယ်။တခါအခန်းကြီး30ကျတော့ယောမတက်မှုတယောက်ဖြစ်တဲ့ကော်နီလီယပ်စ်လို့ခေါ်တဲ့ကော်နီလီရဲ့ပြောင်းလဲခြင်းအကြောင်းကိုကျွန်တော်တို့အံ့ဩဖွယ်ဆက်လက်တွေ့ရှိရပါလိမ့်မယ်။တိရက်ပို့ပြီးတော့အံ့ဩဖို့ကောင်းနေတာကတော့အဲ့ဒီပြောင်းလဲသူလူသား3ဦးစလုံးတို့ဟာမတူညီသောလူမျိုးနွယ်တဲကနေဆင်းသက်တဲ့လူတွေကြီးပဲဖြစ်နေတယ်ဆိုတဲ့အကြောင်းပါပဲ။ဒါပေမဲ့သူတို့ရဲ့မျိုးရိုးစိမြစ်ကိုလိုက်ပြီးကြည့်မယ်ဆိုရင်တော့သူတို့ဟာနောအေးကမွေးဖွားတဲ့သားသုံးယောက်ကနေပြီးတော့ဒိတ်ရိုက်ဆင်းသက်နေတာကိုတွေ့ရတာပဲဖြစ်ပါတယ်။ဟုတ်ပါတယ်။ကဘာတစ်ခုမိသားစုဆိုပြီးတော့အခုခေတ်မှာကြွေးကြော်နေကြတယ်မဟုတ်ဘူးလား။ဘယ်လိုခံစားချက်ဘယ်လိုရည်မှန်းချက်နဲ့ကြွေးကြော်နေကြတာတုန်း။ဘယ်လိုသိပ်ပံနေကြကဘာတစ်ခုမိသားစုဆိုပြီးတော့ကြွေးကြော်နေကြတာလေ။မြောက်တွေကနေတို့တွေဆင်းသက်လာတယ်ဆိုပြီးတော့မြောက်မျိုးများအဖြစ်မိသားစုလို့ပြောကြတာလားဒါမှမဟုတ်ရင်လဲကြောက်စရာအလွန်ကောင်းတဲ့အရင်အဆိုင်လူဝန်ကြီးတွေကနေပြီးတော့တဖြည်းဖြည်းဆင်းသက်လာလို့လူဝန်မျိုးဟိဒုက္ခပါဆိုပြီးတော့မိသားစုဆိုပြီးတော့များပြောနေကြတာလားတနည်းအားဖြင့်တော့လူဝန်မျိုးအချင်းချင်းချစ်ကြခင်ကြမယ်ဆိုတဲ့စိတ်ဓာတ်မျိုးလားအဲ့ဒီလူမှမဟုတ်ရင်လဲ monocellular organism လို့ခေါ်တဲ့အမီးဘာလို့ပျော့တော့တော့အမြုပ်လုံးကလေးတွေတို့ပင်လယ်ရေမောတို့ဘယ်သူပြစ်ချထားတယ်ဆိုတာတော့မှအတိအကျမသိရတဲ့အမိုက်ပုံကြီးတွေရဲ့ပိုးမွားတွေတို့ကနေလူဆိုတာဖြစ်လာတယ်ဆိုပြီးတော့များမိသားစုရဲ့လို့ပြောနေကြတာလားဒါကိုကျွန်တော်တို့အလေးအနက်စဉ်းစားသင့်ပါတယ်ကျွန်တော်ကတော့နှုတ်ကပတ်တော်အားဖြင့်လူဟာလူပဲ သူ့ကိုဘုရားသခင်ဟာဖန်ဆင်းတော်မူတယ်။အခြားသောသက်ရှိလောကကိုအုပ်ဆိုးစေဖို့ကောင်းကြီးပေးပြီးတော့အသက်ဝိညာဉ်ကိုကိုတော်တိုင်မှုတ်သွင်းပေးခဲ့ခြင်းဖြစ်တယ်။ဒါပေမဲ့လူသားဟာသူပေးထားတဲ့ဘုံတကူတွေနဲ့မျိုးဆက်အစမှကတည်းကသူ့စကားကိုနားမထောင်ခဲ့ပဲနဲ့။စာရမဏ္ဍရဲ့ဆွဲဆောင်ရာနောက်ကိုဖဲလိုက်သွားရကနေပြီးတော့ဘုံတကူတွေအပြော့သွားပြီးတော့အပြစ်သမိုင်းကြီးစတင်ဖြစ်ပွားခဲ့တယ်။ဒါကြောင့်ဘုရားသခင်ဟာအသစ်ပြန်လဲတိမယ်ဆိုပြီးတော့ကဘာကိုရေလွှမ်းမှုဖြစ်စီခဲ့တယ်။နောအီဆိုတဲ့လူတစ်ယောက်နဲ့မိသားစုကိုသာခြံပြီးတော့အဲ့ဒီပုဂ္ဂိုလ်ကြီးမိသားစုကနေတခါကဘာသစ်ကိုပြန်လဲတိဆောက်စေတယ်။ဒါပေမဲ့နောအီဆိုတဲ့လူသားကိုယ်တိုင်ဟာအပြစ်စားသည့်အမျိုးအငုတ်ကကြံရစ်ခဲ့တာဆိုတော့သူကဆက်နွယ်တဲ့လူသားတွေဟာလေဘုရားသခင်ကိုဆက်လက်တော်လှန်ပုန်ကန်ခဲ့ကြဗျာနဲ့။ဒါကြောင့်သူတို့ကိုစုယုံခွင့်မပြုတော့ဘဲနဲ့ကဘာကုံကျဲ့တဲ့၍အနှံ့အပြားနှံ့ပြားသွားအောင်လို့မတူညီတဲ့ဘာသာစကားတွေယဉ်ကျေးမှုတွေပထဝီနယ်မြေအလိုက်အသားအယောင်ခွဲခြားမှုတွေနဲ့စီးပါကန့်သတ်ပစ်လိုက်တယ်။အဲ့ဒီနေရာချင်းကဘာကြီးမှာအရှိန်နဲ့အနောက်တောင်နဲ့မြောက်အဖြူနဲ့အမဲအဝါနဲ့အညိုစသဖြင့်လူသားအမျိုးအနွယ်တွေစတင်ဖြစ်ပွားကုန်ကြရတာပဲလို့အလေးအနက်ကျွန်တော်ဖော်ပြခဲ့ပြီးဖြစ်ပါတယ်။ကဘာဦးကျမ်းမှာဒါကိုကျွန်တော်တင်ပြခဲ့ပြီးသားပါ။မိတ်ဆွေအပေါင်းတို့ခင်ဗျာဒါကိုနှုတ်ကပတ်တော်ဟာကျွန်တော်တို့ကိုခြုံငုံမိယုံမြနားလေစေဖို့ဖော်ပြနေပါတယ်။ကျွန်တော်တို့ဟာအသက်ဝိညာဉ်ရှိတဲ့လူတွေအနေနဲ့ကိုယ့်ရဲ့လူသမိုင်းကိုကိုဖာသာကိုချင်းငင်စဉ်းစားဖို့လိုသလိုနှုတ်ကပတ်တော်ကိုအလေးအနက်အသေးစိတ်လေ့လာပြီးတော့နှိမ့်ချသောစိတ်နဲ့ပန်ရှင်သောဝိညာဉ်တော်ခွန်အားနဲ့လမ်းပြမှုနဲ့လက်ခံယုံမှတပါအခြားဘာမှမရှိပါဘူးခိုင်လုံရမယ်သိပ်ပန်နီးကြရမယ်တိကျပြတ်သားရမယ်ဆိုတာတွေကိုသိပ်ပန်ခေလူသားတို့ဟာကိုယ့်သိပ်ပန်နဲ့ကိုအတော်ပြောရကြပါလေဖျားသခင်ကိုလည်းအဲ့ဒီကိုယ့်သိပ်ပန်အတတ်ပညာနဲ့ကိုပဲအဟုတ်ကြီးလို့ပြီးတော့စန့်ကျင်ဘက်အမြင်နဲ့စဉ်းစားတတ်ကြပါလေကိုယ့်ရဲ့ဇီဝင်ကလေးမချုပ်အောင်မနေ့ကြကုတ်ကြခဲရုံးကန်စ조사နေရတဲ့လူဘဝသဘာဝ၅ဥကလေးတစ်လုံးကိုတောင်မှမဖန်ဆင်းနိုင်တဲ့ဘဝမှာမတန်မရာတက်ပြီးတော့စဉ်းစားခြင်းနဲ့အတူတူပဲလို့ကျွန်တော်ကတော့ပြက်ပြက်သားသားဝေဖန်လိုက်ပါလေအမှန်တော့ဝိညာဉ်ရေးစိတ်ဓာတ်နဲ့တန်ရှင်းသောဝိညာဉ်တော်ကိုလမ်းပြဖို့ရန်ခွန်အားယူဆူတောင်းပြီးတော့အနုလုံပရိလုံစဉ်းစားဆင်ခြင်ကြည့်ပါခိုင်လုံပါလေတိကျပြတ်သားပါလေသိပ်ပန်နီးလေအလိုလိုကြလာပါလေတခုရှိတာကတော့ဒီသိပ်ပံဟာဘုရားသခင်သိပ်ပံဘုရားသခင်ရဲ့ကိုယ်ပိုင်အတတ်ပညာဖြစ်တယ်စัจ java လာအနန္တကိုပိုင်ဖအုပ်ဆိုးသူပြုတ်နိုင်တယ်လို့ဖြတ်နိုင်သူရဲ့သိပ်ပံဖြစ်တယ်မဟာသမုဒ္ဒရာနဲ့ကုန်းမြေတို့ကို30ဒီဂရီကစောင်းနေတဲ့လောကကဘာကြီးတစ်ခုအပေါ်မှာ24နာရီတိုင်းတပတ်လှည့်စီပြီးတော့အသက်ရှိလူတရိတ်ဆန်တို့အတွက်ယာတိဥဒုနဲ့အပိအနံအစာအပေါက်အမျိုးစုံကိုသဟဇာတဖြစ်စေတဲ့ညံတော်ဖြစ်တယ်လို့ Galaxies လို့ခေါ်တဲ့ကျေတာယာနက္ခအစုအဝေးတို့ကိုလေလူသားတို့ရှာလို့မကုန်နိုင်အောင်ဖန်ဆင်းတော်မူတဲ့ဖန်ဆင်းရှင်ရဲ့သိပ်ပံဟာဘလောက်အဆင်အတန်းမြင့်တယ်လဲဆိုတာကျွန်တော်တို့တွေးတော့မတွေးနိုင်တော့ပါဘူးတွေးလည်းမတွေးဝင်ပါဘူးဒါကိုဘယ်နည်းနဲ့မှ90သားလောက်သာရှိတဲ့ကျွန်တော်တို့အုံနောက်ဟာမှီအောင်လိုက်လို့မရနိုင်တဲ့အတွက်ကြောင့်အသက်ရှင်တော်မူသောအနန္တတကုရှင်ဘုရားသခင်ထာဝရဘုရားကိုယုံကြည်ကိုးစားအားထားကိုးကွယ်ယုံမှတပါအခြားမရှိဘူးလို့ကျွန်တော်ကတော့ဒီနေရာမှာပြတ်သားစွာပြောလိုက်ချင်ပါတယ်မိတ်ဆွေတို့ခင်ဗျာကဘာဦးကျန်းအခန်းကြီး30ရဲ့အစကိုပြန်လည်ကြည့်ရှုလိုက်ရင်နောအီးရဲ့သား3ယောက်ရဲ့နာမည်တွေကိုထင်ကနေတွေ့ရပါတယ်အဲ့ဓာတွေကတော့ရှေမဟာမနဲ့ယာဖဲဆိုတာတွေပဲဖြစ်ပါတယ်အဲ့ဒီသားကြီး3ယောက်ဟာအခုကျွန်တော်ပြောနေတဲ့ကဘာတစ်ခုမိသားစုဆိုတဲ့ကဘာမိသားစုကြီးရဲ့အုပ်စုကြီး3ခုကိုဖြစ်ပေါ်လာစေတဲ့ဖခင်ကြီးတွေပါပဲသူတို့ဟာလူတွေပဲဖြစ်ပါတယ်အဖြူမဟုတ်ဘူးအမဲမဟုတ်တလို့အဝါလည်းမဟုတ်ဘူးအညိုလည်းမဟုတ်တဲ့လူတွေတက်တက်ပါပဲသူတို့ဟာလူမျိုးအနေနဲ့သီးသန့်အမိခွဲခြားပိုင်းခြားခြင်းမရှိသေးပါဘူးအခုမြောက်အာဖရိကအီသီယိုးပီးယားမူမတ်အနွယ်ဝင်ဆိုတာဟာဟာမအမျိုးအနွယ်ကိုကိုစားပြုတ်နေတယ်ထို့အတူပဲတာရှုမျိုးသားရှောလူဆိုတာကတော့ရှေမအမျိုးအနွယ်ကိုကိုစားပြုတ်လိုက်ပါတယ်ယောမတက်မှုကော်နီလီယပ်ဆိုတာကတော့ယာဖက်အမျိုးအနွယ်ရဲ့လူသားတယောက်ဆိုတာကိုဒီနေရာမှာကျွန်တော်ရှင်းရှင်းလင်းတင်ပြလိုက်ပါရစေ။ဒါတော့တမန်တော်ဝုဒ္ဓရဲ့အခုအပိုင်းကစပြီးတော့ကဘာတစ်ခုမိသားစုအတွက်ဘုရားသခင်ဟာသူ့ရဲ့ဝမ်းမြောက်ဖွယ်ကယ်တင်ရှင်တရားကိုအမွေပေးလိုက်ပြီလို့စင်စင်ကြီးကျွန်တော်တို့သဘောပိုက်ကြပါစို့။အခုလို့ဘုရားသခင်ဟာကယ်တင်ရှင်တရားကိုပေးသနာရမှာအခြေခံအချက်ကြီး၃ချက်ကိုအသုံးပြုတာကိုကျွန်တော်တို့မေ့လို့မရပါဘူး။နံပါတ်၁အနေနဲ့ဖော်ပြရရင်တော့ဖန်ရှင်သောဝိညာဉ်တော်ဤတကူအဖြစ်ဒီအမှုတော်ကိုဆောင်စေပါတယ်။အခုအီသီယိုးပီးယားမူမတ်တယောက်နဲ့တွေ့ဆုံဖို့ခင်မင်လေးစားစိတ်တွေဖြစ်ပေါ်ဖို့သူ့ရဲ့နှလုံးသားနဲ့ထိတွေ့အောင်ဆောင်ရွက်ဖို့ဆရာဟာအလွန်ထူးခြားလေးနဲ့တော့ဘုရားသခင်ရဲ့ပြုပြင်ပ ပြောင်းလဲတော်မူသောဆောင်ရွက်တော်မူသောအရာလို့ကျွန်တော်တင်ပြခြင်းပါတယ်တိုက်ဆိုင်ခြင်းတဲ့မကအလေးနဲ့ပို့ပါတယ်ဒါတွေကိုကျွန်တော်တို့တွေ့လာရတဲ့အချိန်ဖျားသခင်ရဲ့အမှုတော်ကိုထမ်းဆောင်ရသူအားလုံးတို့ဟာဖျားသခင်ကိုအစဉ်တစိုက်အားကိုးဆုတောင်းပြီးမှအပြေရှားကြရလိမ့်မယ်အလိုတော်အတိုင်းတိကျပြတ်သားစွာလိုက်နာကြရလိမ့်မယ်ဆိုတဲ့သဘောတရားကိုမြင်လာရပါတယ်နှိမ့်အချက်အဖြစ်ထမှန်ဖော်ပြခြင်းတာကတော့နောက်ကပတ်တော်အားဖြင့်ပါအမှုတော်ကိုဆောင်စီခြင်းလို့ကျွန်တော်ကမြင်ရပါတယ်သဘောပေါက်မိပါတယ်ယောမဩဝါဒစာအခန်းကြီး30အငယ်18မှာရှင်းလင်းထားတာကတော့သို့ဖြစ်၍ယုံကြည်ခြင်းသည်ကြားနာခြင်းအားဖြင့်ဖြစ်၏ကြားနာခြင်းသည်လည်းဘုရားသခင်၏စကားအားဖြင့်ဖြစ်၏ဆိုတဲ့အချက်ပါဒါဆိုရင်ဝိညာဉ်တော်နဲ့နှုတ်ကပတ်တော်ဆိုတာကိုဂန္ဓာခွဲထားပြီးပြီတခြားဘာလို့သေးတော့ဆက်ပြီးနားဆင်ပါနံပါတ်3အချက်အနေနဲ့ဖျားသခင်ဤလူသားအားဖြင့်ဆိုတဲ့အချက်ပေါ်လာပါလေဟုတ်ပါတယ်ဒီလူသားတွေအားဖြင့်ဖျားသခင်ဤတက်ပြီးထင်ရှားစေမယ်ဆိုတာကိုခရစ်တော်ကိုတော်တိုင်ကမိန့်ကြားပေးခဲ့ပြီးပြီမဟုတ်ဘူးလားဒါကြောင့်လူသားဆိုတဲ့လက်နက်ကိုဖျားသခင်အသုံးပြုပါတယ်ဒါပေမဲ့ဒီလူသားဟာဖျားသခင်ရဲ့လူသားများသာဖြစ်ရပါမယ်စာရန်မနတ်နောက်လိုက်မဖြစ်ထိုက်ပါဘူးတမန်တော်ဝတ္ထုအခန်းကြီး၈အငယ်26တပန်ထာဝရဖျားဤကောင်းငင်တမန်သည်ဖိလိပ္ပုအားတင်ထ၍ယေရုရှလင်မြို့မှဂါဇာမြို့သို့တွားရတော်လန်းတွင်တောင်မျက်နှာသို့တွားလောဟုဆိုသည့်အတိုင်းဖိလိပ္ပုသည်ထ၍တွားလေ၏ရှမာရိဆရာဟာယေရုရှလင်မြို့၏မြောက်ဘက်အရပ်အခုတော့မင်းတောင်ဘက်မှတည်ရှိနေတဲ့ဂါဇာကမ်းမြောင်ဒေသကိုတွားစီဖိလိပ္ပုတဲ့ဖျားသခင်ရဲ့တန်ရှင်သောဝိညာဉ်တော်ကဆင့်ပြီးအမိန့်ပေးတယ်မြေထဲပင်လယ်နဲ့ထိစပ်နေတဲ့ဒေသပေါ့အဲ့ဒီအရပ်ဒေသဟာအီဂျစ်အီသီယိုးပီးယားစတဲ့အာဖရိကမြောက်ပိုင်းဒေသတွေစီကိုသွားနိုင်တဲ့ထွက်ပေါက်အရက်ဒေသလို့ဆိုနိုင်ပါလိမ့်မယ်။အဲ့ဒီအရက်ဒေသကိုသူသွားကိုသွားရမယ်ဆိုပါလား။ဒါဟာသူ့အတွက်ဖန်ရှင်သောဝိညာဉ်တော်ပြင်ဆင်ပေးထားတဲ့လုပ်ငန်းစဉ်ကြီးတစ်ခုရှိနေပြီ။ပေါ်ထွန်းနေပြီဆိုတာကိုသေသေးချာချာကျွန်တော်တို့သဘောပေါက်ကြရပါလိမ့်မယ်။အမှန်တော့သဲကန္တာရနဲ့ခရီးကြံကြီး။သာမန်အမှုတော်ဆောင်ဖို့ဆိုရင်ဘယ်သာသနာပြုဆရာကမှရုပ်တရက်မတွေးနိုင်တဲ့နေရာပဲဖြစ်ရပါလိမ့်မယ်။အဲ့ဒါဟာဘုရားသခင်ပြုပြင်ခြင်းတစ်သက်ပဲ။ဖျားသခင်ရဲ့ဘုန်းတော်ထင်ရှားစေဖို့အတွက်ဖျားသခင်ကိုတော်တိုင်ဥဆောင်လမ်းပြတဲ့အရာပဲအငယ်29မှ28ထိုအခါအေသီယိုပီပြည်ကိုအစိုးရသောမိဖုရားကန်တက်ထ၌ဘုန်းကြီးသောအမတ်ဖြစ်၍ဗန္တာတော်ရှိသမျှကိုအုပ်စိုးရသောအေသီယိုပီပြည်သားတစ်ယောက်သည်ကိုးကွယ်ခြင်းအလို့ငှာယေရုရှလင်မြို့သို့သွား၍ပြန်စဉ်တွင်မိမိယထားပေါ်၌ထိုင်လျက်ပရောဖက်ဟေရှာယ၏ကျမ်းစာကိုဖတ်လေ၏ဘလောက်တောင်မှအံ့ဩဖို့ကောင်းတယ်အခုခေတ်စကားနဲ့ပြောရရင်တော့အီသီယိုးပီးယားကဗန္ဒာယီဝင်ကြီးပဲပေါ့သူဟာယူရဘာသာကိုငโกကလေးကစိတ်ဝင်စားထားရလိမ့်မယ်ဖန်ဆင်းရှင်ဘုရားသခင်ရှိချောင်းကိုနားလေသဘောပေါက်ထားလိမ့်မယ်ဒါကြောင့်မို့ယေရုရှလင်မြို့ကိုဧည့်သည်အဖြစ်သွားပြီးတော့ဗိမာန်တော်ကြီးမှကိုးကွယ်ဖို့ရာရှာခဲ့လိမ့်မယ်ဒါပေမဲ့စိတ်ထဲမှာကြည်ရင်နဲ့ရှိဟာမတူပါဘူးအဲ့ဒါနဲ့ပဲသူ့နိုင်ငံကိုပြန်မယ်ဆိုပြီးတော့အဲ့ဒီဂါဇာအရက်မှာခยีတစ်ထောက်နားနေကြည့်မယ်ဖြစ်ရပါလိမ့်မယ်ပြီးတော့မှသူ့ရဲ့ဝင်ကြီးအဆင့်အတန်းနဲ့တော်လျော်တဲ့မြင်းရထားကြီးတဲမှာသူဟာဟေရှာယအနာဂတ်ကျမ်းကိုစိန်ပြေနပြေဖတ်နေပါတယ်တဲ့အဲ့ဒီအချိန်မှာသူ့ကိုရန်တော်အရာရှိတစ်ယောက်ရှိလိမ့်မယ်ရင်မောင်းအ ਨੇ စုံနှစ်ယောက်ပါလိမ့်မယ်အမှုတော်ရန်နှစ်ယောက်လည်းအ ਨੇ စုံသူ့နဘေးမှာရှိနေလိမ့်မယ်ဆိုတာအသေးချပါပဲအလွန်တရာမှကျမ်းတတ်တဲ့ဂန္ဓာယခยีသူများနိုင်ငံတွေကိုကြော်ဖြတ်ရတဲ့ခยีမှာဝင်ကြီးတစ်ပါးအနေနဲ့ဘယ်နည်းနဲ့မှဒီလိုအဖွဲမပါပဲနဲ့လာမမဟုတ်တာအသေးချပဲဖြစ်ပါလေအဲ့ဒီလိုဟေရှာယအနာဂတ်ကျမ်းကိုသူဟာဖတ်တာဖတ်တယ်သူဘာမှနားမလဲတာနဲ့သူ့ရဲ့မြင်းထားနောက်ခန်းမှာခေါင်းကိုပဲတဖြည်းဖြည်းကုတ်နေရမှာအမှန်ပေါ့အငယ်29ဝိညာဉ်တော်ကလည်းထိုယထားသို့ချင့်ကပ်၍မိဝဲလောဟုဖိလိပ္ပုအားဗျာဒိတ်ပေးတော်မူသဖြင့်ဝိညာဉ်တော်ရဲ့စီစဉ်ဆောင်ရွက်မှုဆိုတာဟာဘလောက်အံ့ဩဖို့ကောင်းတယ်လဲဆိုတာရှင်းနေပါလေအစဉ်တိုင်းအစဉ်တိုင်းမှာပန်ရှင်သောဝိညာဉ်တော်ကလမ်းပြနေပါလေစီခိုင်းနေပါလေဟာကွက်မရှိအောင်လမ်းပြဥဆောင်နေပါလေအဲ့ဒီအချိန်မှာဘုရားသခင်ရဲ့နှုတ်ကပတ်တော်ကတော့မြင်းထားဘော်ကပုဂ္ဂိုလ်ကြီးရဲ့လက်ထက်မှာရှိနေပြီပြီးတော့နားမလည်နိုင်လို့အဲ့ဒီပုဂ္ဂိုလ်ကြီးခေါင်းကိုတပြင်းပြင်းကုတ်နေပြီအငယ်30ဖိလိပ္ပုသည်ယထာသို့ပြေး၍ပရောဖက်ဟေရှာယ၏ကျမ်းစာ၌ဖတ်သည်ကိုကြားလျင်ဖတ်သောအရာကိုနားလည်ဘာ၏လောဟုမေးမြန်း၏ဟေရှာယရဲ့ဒီကျမ်းစာကိုဒီမူးမတ်ကြီးဖတ်နေတယ်ဆိုတာကိုဖိလိပ္ပုကြားရတယ်ဆိုပဲ။တန်ရှင်းသောဝိညာဉ်တော်ကပြောတာလို့ကြီးကျွန်တော်ကမထင်ဘူး။ဒီအမတ်ကြီးရဲ့ကိုရံတော်အရာရှိကပြောတာဖြစ်ရလိမ့်မယ်။ကျွန်တော်ဝန်ကြီးကတော့ဗျာစမ်းမယ်။ဂျူးဗိမ္မာန်တော်ကြီးကပြန်လာတဲ့က ဒီစာအုပ်ကြီးတော့ပဲတလန်းလုံးဖတ်နေတာပဲရေးတဲ့လူကလည်းဟေရှာယဆိုလာဘာလာမသိပါဘူးဗျာဒီစာအုပ်ကြီးကလည်းသူ့မျက်စိညောင်းလို့ဆိုပြီးတော့ကျွန်တော်ကလည်းတစ်လက်ဖတ်ပြခိုင်းသေးတယ်ဗျာကျွန်တော်မှဖတ်ရင်ဖတ်ရင်အတိတ်ပဲလဲနားမလဲခက်လိုက်တာကလည်းအရင်နောက်ဆုံးဟောဟဲဟောဟဲနဲ့အမောကိုဆို့တာပါပဲဗျာဆိုတာမျိုးဒီဖိလိပ္ပုကိုဒီကိုရန်တော်အရာရှိဟာပျော့ပြခဲ့လိမ့်မယ်လို့ကျွန်တော်တွေးပါတယ်အဲ့ဒါကြောင့်ဖိလိပ္ပုဟာဒီအမတ်ကြီးစီကိုရောက်သွားပြီးတော့အမတ်ကြီးခမညာဒီစာအုပ်ကိုဖတ်တာဖတ်တယ်အတိတ်ပဲနားလဲဘာရလားခမညာဆိုပြီးတော့စကားဆလိုက်ပါတယ်တဲ့အငယ်37မှ33ထိုအမတ်ကလည်းတွင်တွင်ပဲ့ပြင်သောသူမရှိရင်အဘယ်သို့နားလဲနိုင်မည်နည်းဟုဆိုပြီးမှမိမိနှင့်အတူဖိလိပ္ပုတဲ့၍ထိုင်နေပါမည်အကြောင်းတောင်းပန်၏ကျမ်းစာ၌ဖတ်သောအချက်ဟူမူကအသေးသက်ချင်းကဆောင်းသွားသောသူကဲ့သို့သူကိုဆောင်းသွား၍သူတငယ်သည်အမွေးညှက်သောသူရှိမှမမီပဲနေတဲ့ကဲ့သို့သူသည်နှုတ်ကိုမဖွင့်ပဲနေ၏နှိမ့်ချခြင်းကိုခံစဉ်တွင်သူတစ်ပါးတို့သည်ထိုသူကိုမတရားသဖြင့်စီရင်ကြ၏ထိုသူ၏အသက်ကိုမြေကြီးကသိမ့်ယုတ်သည်ဖြစ်၍သူ၏အမျိုးအနွယ်ကိုအဘယ်သူပြညွန်မည်နည်းဟုစံစာလာတည်းမိတ်ဆွေတို့ဒီအပိုင်းကိုတော့ကျွန်တော်လည်းအထက်ထပ်ဖော်ပြခဲ့ပြီးဖြစ်လို့အတော်နားရည်ဝနေပြီလို့ကျွန်တော်ယူဆမိပါတယ်ဟေရှာယအနာဂတိကျမ်းအခန်းကြီး53ထဲမှာပါဝင်တဲ့အချက်တစ်ခုဖြစ်ပါတယ်။အငယ်9နဲ့8တည်းရဲ့အပိုင်းအခြားပဲပေါ့။ဒါကိုဟေရှာယအနာဂတိကျမ်းအခန်းကြီး53ရဲ့အငယ်3ကနေ6အထိနဲ့ရှင်းတွဲပြီးဖတ်ရှုကြည့်တင်ပါတယ်။မထီမဲ့မြင်ပြုတ်ခြင်းကိုခံ၍လူတို့တွင်အယုတ်ဆုံးသောသူဖြစ်၍ညှို့ညင်သောသူ၊နာကြီးခြင်းဝေဒနာနှင့်ကျွံ့ဝင်သောသူဖြစ်၏။သူတစ်ပါးမျက်နှာလွှဲခြင်းကိုခံရသောသူကဲ့သို့ဖြစ်၏။မထီမဲ့မြင်ပြုတ်ခြင်းကိုခံရရှိ၍ငါတို့သည်မယိုသေးကြ။သို့တော်လည်းထိုသူသည်ငါတို့အနာယောဂဝေဒနာများကိုယူတင်ဆောင်ရွက်လေ၏။ဒဏ်ခတ်တော်မူခြင်းကို၎င်းဖျားသခင်ဆုံးမ၍နှိမ့်ချတော်မူခြင်းကို၎င်းခံရသောသူဖြစ်သည်ဟုငါတို့သည်ထင်မှတ်ကြပြီ။ထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိပ်စက်ခြင်းကိုခံရလေ၏။ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အပေါ်သို့ရောက်၍သူခံရသောဒဏ်ကျက်အားဖြင့်ငါတို့သည်အနာပြောက်လျက်ရှိကြ၏အဲ့ဒီလိုပနာမပြုတ်ပြီးတော့မှအခုအမတ်ကြီးဖတ်နေတဲ့သိုးတငယ်တကောင်ရဲ့အသံမပြုတ်ဘဲနှိမ့်ချခြင်းစိတ်ဓာတ်နဲ့အနှိမ်ခံခြင်းအသေးခံခြင်းဆိုတာတွေကိုဆက်ပြီးကျွန်တော်တို့တွေ့ရခြင်းဖြစ်ပါတယ်ဒီတော့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ကြီးဟူသောသိုးတငယ်ကလေးနဲ့ပတ်သက်ပြီးတော့ပရောဖက်ကြီးဟေရှာယဖွင့်ဆိုပြခဲ့တဲ့အနာဂတ်ကြံ့တယ်ပဲပေါ့ဒါတွေကိုဒီအမတ်ကြီးဟာနားမလည်နိုင်ပဲဖြစ်နေတယ်ဆိုတာကိုဖိလိပ္ပုချက်ချင်းသဘောပေါက်သွားပြီအမှန်ပါပဲအငယ်34ထိုအမတ်ကလည်းပရောဖက်သည်အဘယ်သူကိုရည်မှတ်၍ဤသို့ဆိုပါသနည်းကိုကိုသည်ဆိုလိုသလားသူတစ်ပါးကိုသည်ဆိုလိုသလားဟုတောင်းပန်လျက်တန်ရှင်းသောဝိညာဉ်တော်ပြုပြင်ခြင်းတော်ဘလောက်အံ့ဩဖို့ကောင်းလဲတကယ်အညာကိုမှအဖြစ်တောင်းပြအောင်တောင်းလိုက်စီပြီဒီမေခွန်းအတွက်အဖြစ်ဟာခရစ်တော်ဆိုတဲ့အဖြစ်မှတပါအခြားဖြစ်เสียဖိလိပ္ပုမှဘာမှမရှိဘူးမဟုတ်ဘူးလားအငယ်35ဖိလိပ္ပုအားမေးမြန်းလျင်ဖိလိပ္ပုသည်မိမိနှုတ်ကိုဖွင့်၍ထိုကျမ်းစာချက်ကိုအစွဲပြုလျက်ယေရှု၏အကြောင်းကြီးဟုသောဧဝံဂေလိတရားကိုဟောလေ၏ဖိလိပ္ပုဟောဖို့အတွက်ကိုဝိညာဉ်တော်ဟာဒီအရက်ကိုတမင်ပို့ဆောင်ပေးလိုက်တယ်ဒီမေခွန်းပေါ်ထွန်းစေဖို့အတွက်ဒီကျမ်းကိုလည်းဒီအမတ်ဟာဖတ်ဖြစ်အောင်ကိုဖတ်ခဲ့ရတယ်အုံနောက်6ဖြစ်အောင်ကို6ခဲ့ရတယ်ဒီအချက်တွေဟာဘယ်လိုလုပ်ပြီးတော့တိုက်ဆိုင်ခြင်းဖြစ်နိုင်ပါမလို့ကပ္ပမိသားစုမျိုးနွယ်ဆက်ကြီးတခုတည်းကဟဲမ်လို့ခေါ်တဲ့ဟာမရဲ့အမျိုးအနွယ်အတွက်ဖျားသခင်ရဲ့ကယ်တင်ခြင်းတရားကိုဝေမျှပေးလိုက်တယ်ဆိုတာဟာရှင်းမနေဘူးလားမိတ်ဆွေအပေါင်းတို့ကြီးဆာလံတည်ခြင်းကဲ့သို့သောတည်ခြင်းတွေအခုဓမ္မတင်းများအဖြစ်ကြားနေရတဲ့တေးတွေဟာလေဖျားသခင်ရဲ့ကယ်တင်ခြင်းတရားကိုဝေမျှနိုင်လောက်တဲ့ဝိညာဉ်အရှိန်တကိုးတွေအများကြီးပါဝင်နေဆိုတာမငင်းနိုင်ပါဘူးအဓိကကတော့ဖျားသခင်ရဲ့နှုတ်ကပတ်တော်မှာအခြေခံတဲ့စကားလုံးတွေဝေါ်ဟာရတွေမှန်သမျှဟာကျွန်တော်ပြောခဲ့တဲ့အတိုင်းဝိညာဉ်အလင်းကိုဆောင်ကျင်းစမြဲပဲလို့ကျွန်တော်တော့အလေးအနက်ခံယူမိပါတယ်ကျွန်တော်ကစာပေသမားတစ်ယောက်ဖြစ်တယ်လို့အမှုပညာကိုအတော်ခုံမြင်ပါတယ်ဂီတယသကဗျာယသစတဲ့ယသဘောင်းစုံကိုလည်းကျွန်တော်ခန်းစားထိတွေ့တတ်ပါတယ်အချစ်ပွဲအလွန်ပွဲတေးသချင်းတွေဆိုရင်လည်းကျွန်တော်ဝါသနာပါတာပါပဲဒါပေမဲ့ဒီအချစ်ပွဲအလွန်ပွဲဆိုတာတွေဟာအချိန်ကာလရှည်ရှည်လျားလျားခံလို့မရှိပဲနဲ့တခဏနဲ့ကြွယ်ပြောက်သွားရတဲ့သဘောရှိတယ်ဆိုတာကိုကျွန်တော်ဝန်ခံခြင်းပါတယ်ဖျားသခင်ရဲ့နှုတ်ကပတ်တော်ဆိုတာကတော့တခဏမဟုတ်ဘူးတဘဝအတွက်ထိရောက်တဲ့အင်အားကိုဆောင်ကျင်းပေးနိုင်တယ်ကယ်တင်ခြင်းတရားကိုသက်သေခံနိုင်တယ်ထာဝရအသက်လမ်းကိုညွှန်ပြနိုင်တယ်လူဘဝမှာကျွန်တော်အဖို့တရက်အရေးကြီးတာဘာမှမရှိပါဘူး ရှင်ပေသူတို့ဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်23မှ25အတွင်မှာလေနှုတ်ကပတ်တော်ဆိုတာဟာမပျက်စီးတတ်တဲ့မျိုးစီဖြစ်တယ်။ကြွေပြက်တတ်တဲ့လူသားတွေဘဝအတွက်အစဉ်အမြဲတည်တဲ့ဧဝံဂေလိတရားဖြစ်တယ်ဆိုတာကိုဖော်ပြထားတာတွေ့ရပါတယ်။ဟုတ်ပါတယ်။ကျွန်တော်စောစောတုန်းကပြောခဲ့တဲ့အတိုင်းပဲပေါ့။ဂန္ဓဝင်မြောက်တေးတွေဆိုပေမဲ့လေနှစ်ပေါင်းများစွာကြာတဲ့အခါကျတော့သူ့တဲ့ကောင်းမွန်တဲ့တေးတွေပေါ်လာလို့ရှိရင်ဒီအချစ်ပွဲတို့အလွန်ပွဲတို့ကြပြာရသတို့ဆိုတာတွေဟာတပြေးပြေးတိမ်ကောပြောက်ကွယ်သွားလိမ့်ရှိတယ်။တချို့ကြတော့လေမူရင်းအတိုင်းမရှိတော့ဘူး။အဲ့ဒါကိုပြုတ်ပြင်ဖန်တီးယူပြီးတော့အစ်စ်ပြောင်းလဲခြင်းမျိုးတွေရှိတယ်။နှုတ်ကပတ်တော်ကတော့ဒီအတိုင်းမဟုတ်ဘူး။ထာဝရတည်တဲ့ ਨੇ ဘာဖြစ်လဲဆိုတော့ तू ကဖျားသခင်ရဲ့နှုတ်ကပတ်တော်။အဲ့ဒီနှုတ်ကပတ်တော်ဟာလူစားတီကိုခံယူလိုက်တဲ့အခါကျတော့ခရစ်တော်တဲ့။မရှိဘူးလား။ဒီတော့နှုတ်ကပတ်တော်ဆိုတာဟာကျွန်တော်လူသားများအလုံးအတွေ့အနုလုံပရိလုံစဉ်းစားစရာကောင်းတဲ့အရာဖြစ်တယ်။ယောသားစူးစားတဲ့စိတ်နဲ့ပန်ရှင်သောဝိညာဉ်တော်ကိုအာကိုခိုလှုံပြီးတော့လမ်းပြသနာတော်မူပါဆိုပြီးတော့ဆုတောင်းပြီးတော့လေလာစီးဘူးရအသက်လမ်းဖြစ်ပါလေအငယ်36မှ38ထို့သောလမ်း၌သွားကြစဉ်ယေရှိယသို့ရောက်၍အမတ်ကလည်းဤရက်တွင်ယေရှိပါ၏အကျွန်ုပ်ကိုဗတ္တိဇံမခံစေခြင်းကမည်သည့်အကြောင်းကစိတဘာတနီဟုပြောဆိုခြင်းဖိလိပ္ပုကသင်သည်စိတ်နှလုံးအကျွမ်းမဲ့ယုံကြည်လျင်ခံရသည်ဟုဆိုလေ၏အမတ်ကလည်းယေရှုခရစ်သည်ဘုရားသခင်သားတော်ဖြစ်တော်မူကြောင်းကိုအကျွန်ုပ်ယုံကြည်ပါသည်ဟုဝန်ခံ၍ယထာကိုရက်စေခြင်းကစီရင်ပြီးမှဖိလိပ္ပုသည်ထိုအမတ်နှင့်တကွရေထဲသို့ဆင်း၍ဗတ္တိဇံကိုပေး၏ဖိလိပ္ပုဟာရှမာရိနယ်သာလူလဲယုံကြည်သူရှိမုန်ကိုလည်းဗတ္တိဇံပေးခဲ့ရသူပဲဖြစ်ပါတယ်အခုအီသီယိုးပီးယားအမတ်ဟာတော့ပဂရိဖြူစင်တဲ့စိတ်ဓာတ်နဲ့အမှန်တကယ်ပြောင်းလဲခြင်းဆိုတာကိုဖိလိပ္ပုရဲ့ယင်တဲ့နှလုံးထဲမှာအသေးချာနားလဲခံစားရမှာအသေးချာပဲလို့ကျွန်တော်တို့တွေ့ပါတယ်အငယ်39ရေထဲကတက်ကြလျင်ထာဝရဘုရား၏ဝိညာဉ်တော်သည်ဖိလိပ္ပုကိုဆောင်ယူတော်မူ၍အမတ်သည်ဖိလိပ္ပုကိုနောက်တဖန်မမြင်ရဝမ်းမြောက်ဝမ်းသာခြင်းနှင့်မိမိသွားရသောလမ်းကိုသွားလေ၏ခရစ်တော်ကယ်တင်ရှင်ကိုဖူးတွေ့ရသူအဖို့ဘဝဟာပြီးပြည့်စုံသွားရပါပြီတခြားဘာမှမလုံနိုင်တော့ပါဘူးမိတ်ဆွေအပေါင်းတို့ခမညာအခုဖိလိပ္ပုကနေပြီးတော့နှစ်ချင်းမင်္ဂလာဗတ္တိဇံမင်္ဂလာပေးလိုက်တဲ့အီသီယိုးပီးမူမန်ဆရာဟာကျွန်တော်ပြောခဲ့တဲ့အတိုင်းပဲအီသီယိုးပီးနိုင်ငံကအကြီးအကဲတရားအ ਨੇ စုံဝန်ကြီးအဆင့်မှာရှိနေတဲ့ပုဂ္ဂိုလ်သူ့နောက်မှာပါလာတဲ့အ ਨੇ စုံ၄-၅ယောက်သောတပည့်တွေဟာလေသူ့ရဲ့ယုံကြည်ခြင်းကိုမြင်သွားပြီးတော့သူ့ရဲ့ယုံကြည်ခြင်းဟာမကြာခင်အချိန်မှာကူးဆက်သွားခဲ့လိမ့်မယ်လို့ကျွန်တော်တော့အလေးအနက်ပဲယူဆမိပါတယ်ကျွန်တော်အထက်ကပြောခဲ့တဲ့အတိုင်းပဲပေါ့ကဘာတစ်ခုမိသားစုအတွက်ဖျားသခင်ဟာသူ့အကြောင်းကိုတက်ဖေပြုနေပြီမြေကြီးစွန်းတိုင်အောင်ငါဤတက်ဖေဖြစ်ရလိမ့်မည်ဆိုတဲ့အတိုင်းဖျားသခင်ဟာဟာမအမျိုးအနွယ်တွေကဖြစ်တဲ့အာဖရိကတိုက်သားမူမတ်တယောက်ကိုစတင်ပြီးတော့ပြုပြင်ပြောင်းလဲစေလိုက်ပြီမိတ်ဆွေအပေါင်းတို့ခင်ဗျာမြောက်အာဖရိကတိုက်မှာအသင်းတော်တို့စတင်ပောက်ဖွာခြင်းဟာဥရောပတက်တောင်မှဥတယ်လို့သူကပြောတယ်တချို့ကြတော့လေရာစုနှစ်ခုလောက်နောက်ကျတယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်ကတော့ဘာပဲပြောပြောဒီယုံကြည်ခြင်းဟာအီသီယိုးပီးမူမတ်ကနေစတင်ပြီးတော့အမြင့်ဆွဲခဲ့ပြီလို့အခိုင်အမာယုံကြည်မိပါတယ်သမိုင်းပညာရှင်အချို့တို့ရဲ့အဆိုအရခရစ်တော်ပေါ်ထွန်းရာယေရုရှလင်နဲ့အာရှမိုင်းနားမှာတက်တောင်မှဒီအီသီယိုးပီးနိုင်ငံသို့မဟုတ်အာဖရိကမြောက်ပိုင်းကအသင်းတော်ကြီးဟာပုံမကြီးမားခဲ့ပြီးတော့ဝိညာဉ်ခွန်အားအလွန်တောင့်တင်းခဲ့တယ်လို့လေတချို့ကဆိုကြပါတယ်အဲ့ဒီအယက်ဒေသမှာဆိုရင်အခုအချိန်မှာဆိုရင် Coptic Christian ဆိုတဲ့ခရစ်ယာန်အသင်းတော်ကြီးများဟာအလွန်ခိုင်ခံ့စွာတည်ရှိနေပြီဆိုတာလေဘုဒ္ဓတရရှိနိုင်ဖို့ရန်ကျွန်တော်ဖြည့်ဆွဲလိုက်ပါစီဒီကယ်တင်ရှင်ဆုယေရှုကိုဒီအမတ်ကြီးနဲ့တကွနောက်လိုက်နောက်ပါတို့ဟာပန်ရှင်သောဝိညာဉ်တော်နဲ့ပြည့်ဝသူဖိလိပ္ပုကနေတဆင့်ဆက်လက်ခန်းစားရရှိခြင်းပဲဖြစ်တယ်လို့တင်ပြပါစီတမန်တော်ဝတ္ထုအခန်းကြီး၈အငယ်40နိဂုံးဖိလိပ္ပုသည်လည်းအာဆုံမြို့၌ပေါ်လာ၍ထိုမြို့မှကဲသရီမြို့တိုင်အောင်မြို့ရွာအစဉ်အတိုင်းရှောက်သွား၍အေးဝံဂေလိတရားကိုဟောလေ၏အာဇုံမြို့ဆိုတာဟာဂါဇာကမ်းမြောင်ဒေသရဲ့အထက်မြောက်ဖက်ဖြစ်ပါတယ်။အဲဒီကနေကဲသရီဆိုတာဟာစီဇာရီယလို့ခေါ်တဲ့ပင်လယ်ကမ်းခြေပိုင်းဖြစ်ပြီးတော့ဂျော့ပာဆိုတဲ့ဒေသကိုဖြတ်ရပါတယ်။မျက်မှောက်ခေတ်အစ္စရေလရဲ့တဲလဗစ်မြို့တော်တည်ရာအရပ်ပါပဲ။အဲဒီစီဇာရီယဆိုတာဟာပင်လယ်ကမ်းခြေမြို့ဖြစ်တဲ့အတွက်ကြောင့်ပါယာဝပြောတယ်။ယာသီဥရုသမမြတ်တာတယ်။ဒါကြောင့်မို့လို့ကဲသာဘရင်ကိုဂုံပြုတ်ပြီးတော့စီဇာရီယဆိုပြီးမှဲ့ဆူထားခြင်းဖြစ်တယ်။ကဲဖာဘုရင်ရဲ့ဘုရင်ကံအပေါင်းတို့ဟာလေအဲ့ဒီစီဇာရီယမှာပဲ ယုံထိုင်ခဲ့ကြတယ်ဆိုတာကိုကျွန်တော်ဟာဓမ္မသစ်ကျမ်းအသီးသီးမှာတုန်းကလည်းသင်ပြခဲ့ပြီးပါပြီ။ဒီတော့တန်ရှင်းသောဝိညာဉ်တော်အဖြစ်တမန်တော်တို့ရဲ့အမှုတော်ဆောင်ခြင်းဆိုတာဟာယေရုရှလင်မြို့မှသည်ယူဒပြည်ယူဒပြည်မှသည်ရှမာရိပြည်ထိုမှတဆင့်အရက်လေးမျက်နှာမှာရှိတဲ့ကဘာတစ်ခုမိသားစုစီကိုစတင်ပြန့်နှံ့နေပြီဖြစ်ကြောင်းတွေ့လာရပါပြီ။တမန်တော်ဝတ္ထုအခန်းကြီး1အငယ်ခုနှစ်ကနေ8ကိုကျွန်တော်တစ်ခေါက်ပြန်ဖတ်ပြပါမယ်။သခင်ဖျားကခမည်းတော်ဤတကိုးအားဖြင့်စီရင်တော်မူသောအချိန်ကာလကိုသိရသောအခွင့်သည်သင်တို့၌မရှိ။ထို့သောမရှိတော်လဲသင်တို့အပေါ်သို့တန်ရှင်းသောဝိညာဉ်တော်ဆင့်သက်သောအခါသင်တို့သည်တကိုးကိုခံရ၍ယေရုရှလင်မြို့မှစသောယူဒပြည်ရှမာရိပြည်မြေကြီးစွန်းတိုင်အောင်ငါ၏သက်သည်ဖြစ်ကြလိမ့်မည်ဟုမိန့်တော်မူ၏ဆိုတဲ့အချက်ပါ။ဒီတော့အခုလိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ဗျာဒိတ်စကားမိန့်တော်မူချက်ညွှန်ကြားချက်အတိုင်းဖြစ်ပေါ်လာရခြင်းဟာလူသားတွေရဲ့တော်လို့တတ်လို့မဟုတ်ဘူး။ကယ်တင်ရှင်သခင်ခရစ်တော်ရဲ့အလိုတော်အတိုင်းသာဖြစ်တယ်။သူ့ရဲ့အမိန့်တော်အတိုင်းကဘာအရရမှသူ့ရဲ့ယုံကြည်ခြင်းတက်တည်အဖြစ်တမန်တော်တို့ဆောင်ရွက်ဖို့ရန်ဖြစ်တယ်။ဒီဆောင်ရွက်ချက်များကိုတမန်တော်နဲ့ရှေးသင်ရှင်သူသူရဲကောင်းအပေါင်းတို့ဟာသင်ရှင်သောဝိညာဉ်တော်ရဲ့ခွန်အားနဲ့အင်တိုက်အားလိုက်ဆောင်ကျင်းပေးခဲ့တဲ့အတွက်ကြောင့်ဒီကနေ့ဒီအချိန်မှဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ကိုယုံကြည်ကိုးစားသူလူပရိသတ်များဟာကမ္ဘာကြီးရဲ့သုံးပုံပုံတပုံမကရှိနေပြီဖြစ်တဲ့အကြောင်းလေးစားစွာတင်ပြရင်းနဲ့ဒီကနေ့အစီအစဉ်ကိုရနာလိုက်ပါရစေ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာတမန်တော်ဝိတ္ထုခန်းကြီးကိုအခန်းငယ်1ကနေအခန်းငယ်25အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရစေ။